မြန်မာနိုင်ငံတော်ဝန်လုံးငင်းငင်းတည်ငင်ကြီးကျောင်းနိုင်ငံအနေနဲ့အဓိကအလေးထားအားပေးသလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးရွှေဒါမွတ်စလင်တွေကိုလူမျိုးတုံးတုတ်တင်နေတယ်လို့နိုင်ငံကအတိုင်းဝိုင်းကဝေဖန်ပြစ်တင်ကလူမျိုးတရုတ်ကတော့လုံးမမဟုတ်ဘူးလို့တရုတ်ကွန်မြူနတီပါတီနိုင်ငံသားရေးရာဌာနဒုဝန်ကြီးကပြောဆိုသွားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့16ချိန်မြောက်ကွန်မြူနတီပါတီနေလာကန်ကျင်းပနေခြင်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။နိုင်ငံတကာရဲ့ပြည်အားပေးမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာအစိုးရပေါ်တရုတ်အစိုးရရဲ့အခုလိုရည်တည်ချက်သဘောထားနဲ့ပတ်သက်လို့တုံ့တက်ချက်အမြင်တွေကိုတော့အမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုတရုတ်နိုင်ငံကအဓိကအလေးထားအားပေးတယ်လို့လက်ရှိအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့လေရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတုတ်တင်ရှင်းလင်းမှုတွေဖြစ်နေတယ်ဆိုတဲ့အထိနိုင်ငံတကာကဝိုင်းဝန်းပစ်တင်ဝေဖန်နေတာမျိုးတရုတ်ဘက်ကတော့လိုက်လုံမှာမဟုတ်ဘူးလို့တရုတ်ကွန်မြူနတီပါတီနိုင်ငံသားရေးရာဌာနဒုဝန်ကြီးကိုဝါဟီဂျိုကပြောပါတယ
်ဒါကဘာဖြစ်ကြောင်းလဲ发生了什么暴力袭击事件？我们对此是予以谴责的。
开庭的人嘛，现在江北在开幕里，然后休假吧嘞。比如咱们明年呢，今年不需要，那么主要啊，九月十号那个宝马嘞，就那种拿来套干嘛嘞？开庭呢，把我们马南那个白开白地站嘛，就是明年今年的朋友都在那屋嘞，就那种庙嘞嘛嘞。
第一天白天，第二天白天庙老嘛，接班里嘞，十个进庙，后面的白地你那个接班里嘞，请第二天白楼的第二天新年晚嘛，那个家也他那都忘记过完是就个表达了吧？第二说呀，你嘞，那个那个路皮阿皮的本身那么好呗。အခုလိုရည်တည်ပေးနေတာဟာလေရခိုင်ပြည်နယ်တွင်ရင်းနှီးမြှုပ်နှံမှုတွေကြောင့်အပါအဝင်တရုတ်နိုင်ငံမှာလည်းလူမျိုးဘာသာရေးပဋိပက္ခတွေနဲ့ရင်ဆိုင်ခဲ့ရတဲ့အလားတူအတွေ့အကြုံတွေရှိခဲ့တာကြောင့်ဖြစ်တယ်လို့ဒေါက်တာငါကျော်စောကသုံးသပ်ပါတယ
်အခုဗမာပြည်အကြောင်းကိုဒီလိုပြောတာတော့သူကအကြောင်းရှိပါတယ်မဖြစ်လို့လဲဆိုတော့ဗမာပြည်ဟာသူ့ရဲ့အင်အားနာတဲ့နိုင်ငံတွေချာမှာခက်နောက်အကြဆုံးနဲ့အခက်ခဲဆုံးဖြစ်နေတဲ့နိုင်ငံဖြစ်တာနော်နိုင်ငံကြီးရလည်းဒီနေ့မျိုးရှိဘူးစီးပွားရေးရလည်းတိုးတက်မှုရှိဘူးဖြစ်နေတယ်အဲ့တော့သူတို့ရဲ့အနေထားကငင်းငန်းစွာဖွံ့ဖြိုးတိုးတက်ဖို့ဆိုတယ်အထူးသဖြင့်သူ့အိမ်ညီနာချင်းရဲ့စိတ်စားတွေမှာဗမာပြည်နဲ့ပတ်သက်လို့သူတို့စိတ်စိတ်ဝင်စားရတဲ့အကြောင်းကဒီရခိုင်အရေးနဲ့ပတ်သက်လို့ဘာဖြစ်လို့တရုတ်ကဒီလောက်တောင်ဝင်နေကြတယ်ဆိုတော့ရခိုင်မှာကသူ့ရဲ့ရင်းနှီးမြှုပ်နှံမှုကတော်တော်များတယ်နောက်တစ်ခုကရခိုင်ပြည်အရေးမှာနော်တကယ်တော့အကြမ်းဖက်ဗမာတွေရဲ့ဒုက္ခကိုခံရရပါနဲ့အကြမ်းဖက်ဝါဒကိုအဓိကမပြောဘဲနဲ့ဗမာပြည်အစိုးရပေါ်မှာပေါ့နော်အမျိုးမျိုးဖိအားပေးနေတာကိုသူကသိမကြိုက်သူလက်မခံဘာဖြစ်လို့လဲဆိုတော့သူတို့မှလည်းဒီလိုကိုယ်ပိုင်အတွေ့အကြုံရှိတယ်တရုတ်ပြည်ရဲ့စင်ကြာအရေးချင်းဆိုတော့စင်ကြာမှာကမွတ်စလင်တွေအများစုအဲ့မွတ်စလင်တွေရဲ့အကြမ်းဖက်ဝါဒတွေသူတို့တော့ခံရတယ်သူတို့ခံရတော့ကလည်းအနောက်နိုင်ငံကပြောချစ်ချစ်အခု Amnesty International တို့ဝါပဲဖြစ်ဖြစ်အကြီးကြီးဝိုင်းပြောတာသူတို့ခံရတယ်တစ်ဖက်ကလည်းဖိနှိပ်တယ်တစ်ဖက်ကလည်းအဲ့မွတ်စလင်တွေကိုစင်ကြာဒေသကိုအထူးဖွံ့ဖြိုးတိုးတက်အောင်လုပ်တယ်အဲ့ဒီနည်းနဲ့သူတို့ကသူတို့နိုင်ငံမှာအကြမ်းဖက်ဝါဒကိုတစုံတရာထိန်းနိုင်အောင်လုပ်နိုင်တဲ့အတွက်သူကအဲ့အတွေ့အကြုံကိုယူပြီးပမာပြူလဲသူတို့ကူညီနိုင်တယ်လို့ပြောပုံရတယ်ဒါကြောင့်မို့ဒီစကားကိုပြောတာပါ
မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းအလဲအစိုးရအဆက်ဆက်နိုင်ငံတကာရဲ့ဖိအားတွေကိုတရုတ်ဘက်ကခိုင်ခိုင်မာမာယက်တီပေးခဲ့တဲ့သဘောထားကတော့မပြောင်းလဲတယ်လို့ဒေသတွင်းတရုတ်ရဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအတွက်လည်းအင်းကြီးချင်းနိုင်ငံတွေနဲ့ရင်းနှီးချစ်ကြည်မှုကိုခိုင်မာအောင်တည်ဆောက်နေတဲ့သဘောထားလည်းဖြစ်တယ်လို့ဒေါက်တာကျော်စောကပြောပါတယ်
။သမရရှီချင်းဖင်ရဲ့မိန်ကောမာကိုကသူကပါပီးတာပါဒီအင်းကြီးနာချင်းကောင်းတွေနဲ့ကောင်းပွန်စွာဆက်ဆံရေးဆိုတာပါပီးတာ။နောက်တစ်ခုကသူကဟိုနဝတနာဖာခေတုံးကတော့မှဘုမအစိုးရဘက်ကကျော်ရက်တီခဲ့တာပဲလေနော်။အဲတော့ကလေကုလသမဂ္ဂတို့ဘာလို့ကဝိုင်းပိတ်ဆို့တာအနောက်နိုင်ငံတွေဘာလို့ကဝိုင်းပိတ်ဆို့တာရှိခဲ့သေးတယ်။အဲတော့ကတော့မှသူကနဝတတို့နာဖာတို့တက်တာမှမကြက်သေးတာပဲ။အခုတော့ NLD အစိုးရဘက်ကတော့သူရက်အားလည်းရှိတယ်ရက်လည်းရက်နိုင်လာတယ်။စကရေကလည်းသူကဘုမပြည်ဘက်ကသူကရက်ဖို့စဉ်းစားထားပြီးတာပဲ
။တရုတ်အစိုးရဘက်ကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့အမြင်သဘောထားမတူဘဲမြန်မာအစိုးရအပေါ်မှာမိတ်ဆွေနိုင်ငံအဖြစ်ရက်တည်ပြီးအခုလိုကွန်မြူနတီပါတီညီလာခံကနေပြတ်ပြတ်သားသားသူတို့သဘောထားထုတ်ဖော်ပြသသွားတာဖြစ်တယ်လို့သတင်းစာဆရာဦးစီတူအောင်မြင်ကသုံးသပ်ပါတယ်
။တရုတ်ပြည်ရဲ့သဘောထားကတော့ဒီလိုပဲဖြစ်ဖြစ်ဒီကဲအစိုးရကိုထောက်ခံတယ်အားပေးတယ်ဆိုတဲ့သဘောပဲ။အနောက်နိုင်ငံတွေနဲ့ခြားနားတာကအခုအနောက်နိုင်ငံတွေကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှအဲဒီကိစ္စမှာအစိုးရမဟုတ်ရင်တောင်မှအဲ့ဒီမှာလုံခြုံရေးတာဝန်ယူထားတဲ့ကမ္ဘာတော်တာဝန်ရှိတဲ့ဆိုပြီးတော့မှဖိအားပေးဖို့ကိစ္စတွေပေါ့နော်။ဒါတွေကိုပြောနေရှင်နေတဲ့အချိန်မှာသူတို့ကတော့ဒီလိုလုပ်မှာမဟုတ်ဘူး။အစိုးရကိုဖြစ်ဖြစ်ကမ္ဘာတော်ကိုဖြစ်ဖြစ်သူတို့ဆက်ပြီးတော့ထောက်ခံအားပေးနေမယ်။အဲသူတို့ရဲ့မိတ်ဆွေနိုင်ငံတွေနဲ့ရက်တည်နေတယ်ဆိုပြီးတော့မှအဲ့ဒီသဘောထားကို
ဒီရှင်ကြားပေါ်တော့ကပောက်ကတိရအောင်သူတို့ပြသလိုက်တဲ့လိုပဲဖြစ်ပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံမှာဒေါ်လာဘီလီယံပေါင်းများစွာသောယင်းနည်းမြုပ်နှံမှုအကျိုးစီးပွားတွေရှိုံနဲ့မကတရုတ်တို့ရဲ့ခေတ်သစ်ကပောက်ကုန်သွယ်ရေးပိုးလမ်းမှတီးစီမံကိန်းကြီးထဲမှာလည်းမြန်မာနိုင်ငံဟာအစိပ်ပိုင်းတစ်ခုဖြစ်ပါဝင်နေတာပါ။ကြောက်ဖြူမျိုးနဲ့မရေကျွန်းတို့မှာလည်းတရုတ်ဘက်ကလုပ်